မြန်မာနိုင်ငံပါဝင်ရှီတောင်အာရှဒေသမှာကမ္ဘာဘဏ်ကယင်းနှိမ့်နဲ့လောက်ကိုင်းနေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြေယာသိမ်းဆည်းမှုအတင်းအဓမ္မပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအနေအထားတွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။ကမ္ဘာဘဏ်ကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်ဆင်းရဲမွဲတေမှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရရောက်တယ်လို့လည်း Inclusive Development International ရဲ့အစီရင်ခံစာတက်မှာထောက်ပြခဲ့တာပါ။မြန်မာနိုင်ငံတင်းလာရေးတိုင်းတွင်းကကြောင်မီသွေးတူဖော်ရေးလုပ်ငန်းတွေမှာဆိုရင်လည်းကမ္ဘာဘဏ်လက်အောက်ခံနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC အဖွဲ့ကတဆင့်ထောက်ပံ့ပေးတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ IFC ကဒေါ်လာ486တန်းထောက်ပံ့ပေးတဲ့ပုဂ္ဂလိကဘဏ်လုပ်ငန်းနှစ်ခုကကြောင်မီသွေးတူဖော်ရေးလုပ်ငန်းမှာအဓိကရင်းနှီးမြှုပ်နှံထားတဲ့ Energy Earth Thai Company ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားပြီးတော့စီမံကိန်းကအကျိုးမြတ် 80% ကိုကုမ္ပဏီကရရှိမှာဖြစ်တယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းဘန်ချောင်းကြောင်မီသွေးစီမံကိန်းကြောင့်ကျေးရွာပိုင်း23ရွာကလူပေါင်း16000လောက်ထိခိုက်နိုင်တယ်လို့ပတ်ဝန်းကျင်ထိခိုက်မှုတွေလည်းကြုံရနိုင်တယ်လို့သတိပေးထားပါရယ်။